ကရင်ပြည်နယ်ဖအံမြို့မှာဘကတာများအဖွဲ့ချုပ်ရဲ့ကြောင်းသားတူညီလာခံဖြစ်မြောက်ရေးအကျိုးအစည်းအဝေး၃ရက်တာကျင်းပခဲ့တာမနေ့နိုဝင်ဘာ၁၈ရက်နေ့မှာပြီးဆုံးသွားခဲ့ပါပြီ။ဒီညီလာခံကနေဘကတာများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဝင်တွေကိုပြန်လည်ရွေးချယ်ခဲ့ပြီးမြန်မာနိုင်ငံမြောက်ပိုင်းကစစ်ပွဲတွေကိုတပ်မတော်ဘက်ကရပ်တန့်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာရဲ့ကျောင်းသားတို့ညီလာခံဖြစ်မြောက်ရေးအကျိုးစီးပွားပွဲကိုကရင်ပြည်နယ်ဖအံမြို့မှာနိုဝင်ဘာလ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပပြုလုပ်ခဲ့ပြီးတနင်္ဂနွေလုံးကကျောင်းသားကိုယ်စားလှယ်150ကျော်တက်ရောက်ခဲ့တာပါဒီစီးပွားပွဲကြီးကနေဘကတာများအဖွဲ့ချုပ်ရဲ့ဗဟိုလုပ်ငန်းကော်မတီဝင်အသစ်အဖြစ်ကျောင်းသား22ဦးကိုရွေးချယ်ခဲ့ပါတယ်ဒီစီးပွားကနေတိုင်းရင်းသားနဲ့လူမျိုးစုရေးရာကော်မတီအပါအဝင်ကော်မတီ6ခုကိုလည်းဖွဲ့စည်းခဲ့တဲ့အကြောင်းကိုတော့ရွှေဘိုခရိုင်ကနေကိုစားပြုတက်ရောက်လာတဲ့ရွေးချယ်ခံခဲ့ရတဲ့ကျောင်းသားတူကပြောပြပါတယ်
။ဟုတ်ကဲ့ခင်ဗျအခု CWC အရင်အဟောင်းကိုဖြတ်သိမ်းပြီးတော့အစ်စ်ပြန်လဲဖွဲ့စည်းတယ်ပေါ့။ပြန်လဲဖွဲ့စည်းတဲ့နေရာမှာဒေသတော်အကူစလဲတွေပါတယ်ဗျာ။ ERWD ကျွန်တော်တို့ပဲခုပြည်ကျွန်တော်တို့ရန်ကုန်မုံရွာစကိုင်းရွှေဘိုမန္တလေးမြင်းကျန်မိတ်ထီလာရမဲတင်အဲစတဲ့ဟိုဒေသပေါင်းစုံကအကူစလဲတွေပါတယ်ပေါ့ဗျာ။ခွဲပြကျောင်းပေါင်းစုံကတက်လို့ဟိုပေါင်းစုံကကျောင်းသားတွေပါပါတယ်။ကျောင်းသားပေါင်းတက်တာကတော့ကျွန်တော်တို့တက်ရောက်တဲ့ဦးရေကတော့150ကျော်တယ်ခင်ဗျ။ဆင်းနေတော့သူငင်းမှုအဖွဲ့နဲ့ရေးရကော်မတီ6ခုနဲ့ပုံစံနဲ့တွားခထားပါတယ်။ကော်မတီရဲ့လုပ်ငန်းစဉ်တွေကပထမတစ်ခုကသူကကျောင်းသားတို့အခွင့်အရေးကာကွယ်ရေးပေါ့။အဲနောက်တစ်ခုကဒီတိုင်းရင်းသားလူမျိုးစုရေးရကော်မတီလူမျိုးစုရေးရပေါ့။အဲနောက်တစ်ခုကဗဏ္ဍာရေးနောက်တစ်ခုကနိုင်ငံခြားဆက်ဆံရေးမှတ်တမ်းနဲ့တူတည်တည်နောက်တစ်ခုကသတင်းနဲ့ပြန်ကြားရေးပါခင်ဗျ
။ဒီဆွေးနွေးပွဲကနေဆုံးဖြတ်ချက်ချခဲ့တာတွေကတော့ကျောင်းသားတို့ညီလာခံဖြစ်မြောက်ရေးအတွက်ကော်မတီဖွဲ့ဆောင်ရွက်သွားမှာဖြစ်တဲ့အပြင်မြန်မာပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်နေတာတွေကိုရပ်တန့်ပေးဖို့အတွက်လည်းတောင်းဆိုခဲ့ကြပါတယ်
။ဟုတ်တိုင်းသားတွေကသူတို့ရဲ့နယ်ပယ်တို့သူတို့ခုခံနေခုခံနေတဲ့အတွင်းမှာပထမကျွန်တော်တို့ NCA ရဲ့တို့သူတို့20ရောက်ပြည်လုံးကြီးကလည်းဆိုတဲ့၄ဆမှာတိုင်းသားတွေနေနဲ့အမတန်အားပြုံးခွန်ကစိုးရိမ်သားတက်ရောက်လာတာလည်းတွေ့ရတယ်၊ဆွေးနွေးကြတယ်လည်းတွေ့ရတယ်။အဲလိုဆွေးနွေးနိုင်နေတဲ့ကာလတွေအတွင်းတော့အတွင်းမှာစစ်တပ်အနေနဲ့ပိုးစစ်ဆင်မှုတွေဇက်တက်ပြုလုပ်လာမှုအတွက်တိုင်းသားတွေကခုခံတယ်လို့ကျွန်တော်တို့ကမြင်တယ်။အဲဒီတော့တစ်ဖက်သက်ကျွန်တော်တို့ကရက်ဆိုင်ပြီးတော့နိုင်ငံရေးကိုအမြဲတမ်းကောက်ထည်ပို့ပြီးတော့ကျွန်တော်တို့ကတောင်းဆိုရခြင်းဖြစ်တယ်
။ဘကတာများအဖွဲ့ချုပ်ဟာအမျိုးသားပြည်ညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်သပိတ်မှောက်ခဲ့ပြီးခရီးရှည်ချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့အစိုးရလက်ထက်မှာရိုက်နှက်ဖြိုခွင်းခံခဲ့ရပြီးတစ်နှစ်ကျော်ကြာဖမ်းဆီးချုပ်နှောင်တာကိုခံခဲ့ရတာပါ။အစိုးရသက်လက်ထက်မှာတော့သူတို့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးခဲ့ပြီးကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိမှာတော့ကျောင်းသားတွေကပြည်လုံးချို့ကျောင်းသားညီလာခံကြီးကျင်းပနိုင်ရေးအတွက်ပြင်ဆင်ဆောင်ရွက်နေကြပြီးလူမျိုးစုကျောင်းသားတွေကလည်းဒီညီလာခံကျင်းပနိုင်ရေးအတွက်ဘကတများအဖွဲ့ချုပ်နဲ့အတူပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်ရှင်။